မလေးရှားနိုင်ငံပြည်နှံ့ချွန်းအရှေ့မြောက်ပိုင်းကဂျော့ဂျ်တောင်းမြို့မှာတနင်္လာနေ့ကမြန်မာအမျိုးသားတဦးဟာသူနဲ့တိမ်နဲ့ငှားရနေထိုင်သူတဦးနဲ့ရံဖြစ်ရကနေဓာတ်နဲ့အထုခံရတဲ့အတွက်တေဆုံးသွားတယ်လို့ဂျော့ဂျ်တောင်းရဲတပ်ဖွဲ့ကပြောပါတယ်။တေဆုံးသူဟာအသက်29နှစ်အရွယ်မြန်မာအမျိုးသားဖြစ်ပြီးတော့သူကရင်ဘတ်လက်မောင်းနဲ့နောက်ကျောင်းမှာဓာတ်ထန်ရ5ချက်နဲ့တည်ဆုံးခဲ့တာဖြစ်ပြီးသူ့ရဲ့ရုပ်လောင်းကိုခွဲစစ်စစ်ဆေးဖို့အတွက်ပြည်နံဆေးရုံကိုပို့ထားပါတယ်။တည်ဆုံးသူဟာပြည်နံမြင့်လားကလေဘူးဆန်ကန်ပြည်နံကအရက်ကုံကြီးတစ်ခုမှကားမောင်းနဲ့အလုပ်လုပ်သူဖြစ်မယ်လို့ရဲကပြောပါတယ်။တည်ဆုံးသူကိုတနင်္လာနေ့ကသူ့အလုပ်လုပ်တဲ့ဆိုင်ရှိရာဝင်းထဲမှာတွေ့ရတာပါ။သူ့ကိုဓာတ်နဲ့ထုတ်သူပအဝန်တခြားမြန်မာတွေနဲ့အတူသူဟာ CM လမ်းကနှစ်ထပ်အဆောက်အဦတစ်ခုမှဟားရနေထိုင်သူဖြစ်ကြောင်းလည်းရဲရဲကြေညာချက်မှာဖော်ပြထားပါတယ်။သူနဲ့တူဟားရနေထိုင်သူမြန်မာ၁၂ဦးကိုတော့စစ်ဆေးမင်းမြန်းလို့ရဲကနေဖမ်းဆီးထားပြီးဓာတ်နဲ့ထုတ်သူကတော့ထွက်ပြေးနေတာကြောင့်ရှာဖွေနေစေပဲလို့ရဲကပြောပါတယ်။ဒီလူတက်မှုတဲ့မျက်မြင်သက်တွေ၃ဦးရှိပြီး2ဦးကတော့အချင်းဖြစ်ပွားစဉ်ဝဲဘက်လက်မှာဓာတ်ဓာတ်ရရသူဖြစ်ပါတယ်။လူတက်သမားအသုံးပြုခဲ့မယ်လို့ယုံကြည်ရတဲ့ဓာတ်ကိုတော့အချင်းဖြစ်ပွားနေရာမှာပဲတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။